မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားဆောင်းတန်နဲ့ရဲ့အမှုကိုပွင့်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမယ်ရီစပိန်ကပြောပါတယ်။အမှုအတွက်ကြားနာစစ်ဆေးမှုဟာမျှတမှုရှိပြီးပွင့်လင်းမြင်သာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာဆောင်းတန်နဲ့ရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။နိုင်ငံတော်ရဲ့ဘန်ဒါငွေကြေးဆိုင်ရာလေးဝက်ချက်တွေသုထာမှာတွေ့ရှိရကြောင်းမြန်မာစစ်ကောင်းဆောင်တွေကဆွဆွဲပြောဆိုထားပေမဲ့ပါမောက္ခဆောင်တန်တွေကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထားတာလို့ဩစတြေးလျအစိုးရကယုံကြည်နေတာပါ။ဒါကြောင့်လဲသူ့ကိုပြန်လွတ်ပေးဖို့အတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဩစတြေးလျအစိုးရအနေနဲ့ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်နေ့အနည်းငယ်ကတည်းကဆောင်တန်တွေဟာတော်ဆန်းစုကြည်နဲ့အန်အဒီအစိုးရအတွက်စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ဥပဒေနဲ့ရှောင်းတန်တွေကိုတော်ဆန်းစုကြည်နဲ့အတူတရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ။